က်တွေအိမ်မက်တွေအများကြီးနဲ့ Dolores ကို Riordan တယောက်ဇန်နဝါရီလ15ရက်နေ့မှာပဲအသက်ငယ်ငယ်နဲ့သူ့ရဲ့အိမ်မက်တွေကိုကြောခိုင်းသွားခဲ့ပါတယ် Dreams အိမ်မက်များဆိုတဲ့သချင်းနဲ့ပထမအဆုံးနိုင်ငံတကာဂီတစာမျက်နှာကိုအခြေချလာတဲ့ Dolores ကို Riordan ဟာအိုင်ယာလန်နိုင်ငံက The Cranberries အဖွဲ့ရဲ့ပင်နိုင်အဆိုရှင်ဖြစ်ပြီးတော့ကြားထဲမှာခဏအဖွဲ့ကွဲသွားပေမဲ့လေအခုထိ The Cranberries အဖွဲ့နဲ့ရှိနေတော့သချင်းတွေတည်ဆိုနေကြတော့မှဆုံးမသွားတဲ့နေ့တုန်းကလေတချင်းအတန်သွင်းဖို့အတွက်အိုင်ယာလန်ကနေပြီးလန်ဒန်မြို့လိုကိုရောက်နေတာဖြစ်ပြီးတော့မိတ်ဆွေတငယ်ချင်းတွေနဲ့နောက်ပိုင်းမှာတွေ့ဆုံဖို့ဖုန်းဆက်ပြီးချိန်ဆထားခဲ့ပါတယ်အမလို့သူတဲခုနေတဲ့ဟိုတယ်ကမ်းမှာသူတည်ဆုံးနေတယ်ဆိုတဲ့သတင်းကိုမိသားစုဝင်တွေအပေါင်းအသင်းတွေတော်တော်ကိုတုံ့လှုပ်သွားကြရတာပါ။အဲရစ်တချင်းငယ်လေးလိုတင်စားခေါ်တဲ့ Dolores ဟာဖြော်ပြပွဲတွေမှာသူ့ရဲ့ဂီတရတာကိုပြည့်သက်တွေကိုအပြည့်ဝပေးခဲ့တယ်လို့အဲလိုမျိုးနှစ်ပေါင်းများစွာမပြောင်းမလဲရှိနေခဲ့ပါတယ်လို့ဒေးထုတ်လို့သူတယောက်ကပြောပါတယ်ဆုံးသွားကြောင်သူတို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်အတူလေးနဲ့အသိပေးခဲ့ပါတယ်။သူ့ရဲ့ D1 အဖွဲ့သားတွေဖြစ်တဲ့ No နဲ့ Mike Hogan, Fager, Lola တို့ကတော့ကျွန်တော်တို့တငယ်ချင်း Dolores ဆုံးသွားလို့အထူးကိုစိတ်ထိတ်လိုက်ခြေခွဲရပါတယ်။သူဟာတကယ်ကိုထူးခြားတဲ့ပါရမီရှင်မ1989ခုနှစ် D1 အဖွဲ့စပွဲဖြစ်တဲ့အချိန်ကနေပြီးတော့အခုထိသူ့ဘဝရဲ့ဒီစိတ်ဒီဒေသဖြစ်နေကျွန်တော်တို့ရှိခွင့်ရတာအတွက်အထူးဝမ်းသာကုန်ယူပါတယ်။တကယ်အမှုပညာကျယ်တဝန်းကိုဆုံးရှုံးလိုက်ရပါပြီလို့ရေးထားပါတယ်။2018ခုနှစ်တုန်းကတော့သူ့ရဲ့ကျန်းမာရေးကြောင့်ဖျော်ပြေးရေးခီးတွေကိုဖျက်ခဲ့ရတာရှိပါတယ်။2014တုန်းကလည်းသူကစိတ်ဓာတ်အတက်ကျမြန်တဲ့ bipolar ရောဂါဖြစ်နေသူလို့ဆရာဝန်ကစစ်ဆေးတွေ့ရှိခဲ့ပါတယ်။သူဆုံးမအချိန်မှာတော့တေဆုံးမှုကသူ့ရူသားရူတေဆုံးမှုပဲလို့ရဲကပြောပေမဲ့လေတေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ပါဘူး။ Ireland သမ္မတ Michael Higgins ကသူဆုံးမသွားရမှုဟာ Ireland နိုင်ငံရဲ့ဒေဂီတာနဲ့ဂီတနဲ့ပဲအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတည်းရဲ့လို့ပြောသွားခဲ့ပါတယ်Dolores O'Riordan ဟာအသက်7နှစ်သမီးရဲကတချင်းတွေကိုကိုယ်တိုင်ရေးဆက်နေတာပါသူက The Cranberry Saw Us ဆိုတဲ့အဖွဲ့ကနေပြီးတော့အမျိုးသမီးအဆိုရှင်ရွေးချယ်တော့ဝင်ပြိုင်အနိုင်ရပြီးတော့အဲ့အဖွဲ့ရဲ့အမျိုးသမီးအဆိုတော်ဖြစ်ခဲ့ပါတယ်အဲ့အဖွဲ့လေးကနောက်ပိုင်းမှာတော့ကဘာကျော်သွားတဲ့ The Cranberry အဖွဲ့ဖြစ်သွားတာပါသူတို့အဖွဲ့စောက်ဖွဲ့တုန်းက1990သူတို့အဖွဲ့ရဲ့ပထမဆုံးတေးတက်ပြန် Everybody else is doing itSo why can't we ဆိုတဲ့ဒေးတပြားထွက်လာတော့1966ခုနှစ်ဖြစ်ပါတယ်။အဲ့ဒီဒေးတပြားတွေကတချင်းတွေဖြစ်တဲ့ Dreams တို့ Linga တို့က1993ခုနှစ်အစပိုင်းမှာနေရာတိုင်းမှာကြားရတဲ့တချင်းတွေဖြစ်ပြီးတော့နှစ်ကုန်ပိုင်းမှာလည်း MTV ပေါ်မှာတချိန်လုံးမြင်ခဲ့ရတဲ့တချင်းတွေဖြစ်ပါတယ်။ Linga က Billboard Hot 100 စီးရင်ကိုနံပါတ်1နဲ့ဝင်ခဲ့ပါတယ်။ အဲ့ဒီချင်းတွေကိုကိုရိုင်းရေးဆက်တဲ့ Dolores ကဆဲကျော်တဲ့အရင်မှာသူကြုံရတဲ့ခါသီးမှုတွေအဲ့ဒါတွေကိုကြော်လွန်ပြီးတော့မှလူကြီးမာလေးတယောက်အတွင်းနဲ့ဘလို့ပြန်ပြီးရှင်သန်ထမြောက်ခဲ့လဲဆိုတာတွေကိုရေးဆက်ထားပါတယ်လို့ Rolling Stone Magazine ကို1995မှာပြောခဲ့ပါတယ်။ဒါကြောင့်လို့ဒီသချင်းတစ်ပုတ်ချင်းစီကိုဘယ်ညမှာဘလို့ခန်းစားပြီးတော့ရေးပြခဲ့လဲဆိုတာသူတေချာမှတ်မိနေပါတယ်တဲ့။သူကအဲ့ဒီသချင်းတွေအတွက်လည်းဂုဏ်ယူပါတယ်။သူ့ရဲ့ခန်းစားချက်တွေကိုတေချာဖွင့်ဟပြောပြကြလို့ပါလို့သူကပြောပါတယ်။ဒေးတက်ပြ No need to argue ဒေးတက်ပြကိုတော့နောက်နှစ်1994ခုနှစ်မှာထုတ်ဝေလိုက်တော့ကမ္ဘာတဝန်းအောင်မြင်မှုရခဲ့ပါတယ်။အဲ့ဒီထက်ကဇွန်ဘီဆိုတဲ့သချင်းက1995ခုနှစ် MTV ဥရောပဂီတာဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေးသချင်းဆုရခဲ့ပါတယ်။1993ခုနှစ် Irish ခွဲထွက်ရေး IRA အဖွဲ့ကအင်္ဂလန်က Warrington မြို့ဘုံဖောက်ခွဲမှုကိုစတင်ပြီးတော့ရေးဆက်ထားခဲ့တဲ့သချင်းဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာတည်ဆုံသွားရတဲ့ကလေးငယ်တယောက်ကြောင့်ဆက်ဆူထားပါ96ခုနှစ်မှာထွက်တဲ့ Do the Faithful Departed သစ္စာရှိစွာနဲ့ခွဲခွာသွားတော့ဆိုတဲ့ဒေတာပြမှာတော့ Salvation နဲ့ When You Are Gone ဆိုတဲ့တခြင်းတွေကအပေါဆုံးဒေတာချင်းတွေဖြစ်ကြပါတယ်။နောက်ပိုင်းမှာသူတို့အဖွဲ့ရဲ့အောင်မြင်မှုအပြော့သွားပြီးတော့2000ခုနှစ်မှာ Wake Up and Smell the Roses ဆိုတဲ့ဒေတာပြနောက်ပိုင်းမှာတော့ Dolores O'Riordan ကတယောက်တည်းတည်ဆုံမှု2009ခုနှစ်မှာဒေတာပြတစ်ချက်ထုတ်ခဲ့ပြီးတော့2016မှာ DARK ဆိုတဲ့ဂီတအဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီဂီတအဖွဲ့တွေကOle Koreski နဲ့သူကချစ်ကြိုက်နေတာဖြစ်ပြီးတော့အခုကြံရစ်တဲ့သူရဲ့ချစ်သူ Koreski ကကျွန်တော်အသေးကွဲသွားရပါပြီ။လုံးဝကိုပြန်ပြီးတော့ပြင်ဆင်လို့မရတော့ပါဘူး။ဘာလို့ရမှန်းတော့မသိဘူး။ သူမရှိတော့တဲ့ကဘာကြီးမှာဆက်ပြီးတော့အသက်ရှင်နေရအောင်မယ်ဆိုပေမလဲကျွန်တော်စိတ်ချမ်းသာနေနိုင်မယ့်နေရာမရှိတော့ပါဘူးလို့ပြောပါတယ် The Cranberries ဖွဲ့ကပထမပိုင်းတော့ကပြောသွားသလို2003ခုနှစ်မှာကွဲသွားပြီးတော့2009ခုနှစ်မှာပြန်ပြီးတော့စူးစီးမိခဲ့ကြတာပါအဲဒီနောက်2012ခုနှစ်မှာ Roses ဆိုတဲ့ဒေးတစ်ပြားနဲ့2018ခုနှစ်မှာ Something Else ဆိုတဲ့နောက်ဆုံးဒေးတစ်ပြားထွက်ပါတယ်Dolores O'Riordan ဟာဘာသာရေးကိုင်းချမ်းတဲ့ Roman Catholic Christian ဘာသာဝင်တစ်ယောက်ဖြစ်ပြီးတော့သူကလည်းသူတော်စင်မတအူးရဲ့နာမည်ကိုအစွဲပြုပြီးတော့မိခင်က Dolores လို့နာမည်ပေးခဲ့တာပါသူကကွဲလွန်သူပုပ်ယဟန်မင်းကြီးဒုတိယမြောက် John Paul ကိုအထုလေးစားခဲ့ပြီးတော့ပုပ်ယဟန်မင်းကြီး John Paul နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်2013ခုနှစ်မှာတော့လက်ရှိပုပ်ယဟန်မင်းကြီး Francis ရဲ့ဖိတ်ကြားမှုနဲ့ Vatican နန်းတော်ကနှစ်ပတ်လည် Christmas ဖျော်ဖြေပွဲမှာလာပြီးတော့တချင်းဆိုဖျော်ဖြေခဲ့ပါတယ်Dolores O'Riordan ကိုသူ့ရဲ့မွေးစားတီဖြစ်တဲ့ Limerick ခရိုင်က Fresh Town မြို့ကသူ့ရဲ့ဖခင်ရုတ်ကလက်ပေးမှာမြုံနံမှာဖြစ်ပါတယ်။သူ့ရဲ့တစ္ဆာရှိစွာခွဲခွာသွားကြတယ်ဆိုတဲ့1996ခုနှစ်တုန်းတေးတပြားတွေက When You Are Gone မင်းထားသွားခဲ့တယ်ဆိုတဲ့သချင်းလေးတွေကလို့ I'll miss you when you are gone မင်းမရှိတော့ရင်မင်းကိုလွမ်းစွန့်နေမယ်လို့သူ့ကိုချစ်တဲ့ပရိသတ်တွေအားလုံးပြောနေကြမှာသိကြပါရဲ့နော်။သူတခါကပြောခဲ့ဘူးသလိုအောင်မွားများရှိခဲ့ရင်သူကလက်သမီးလေးဖြစ်နေပြန်လာပြီးတော့စိတ်ခံစားနေရတဲ့သူတွေကိုကူစားပေးမယ်ဆိုတော့ကိုအမှန်ရမိပါတယ်။သူပြောသလိုနောင်ဘွားများရှိခဲ့ရင်တော့ကောင်းရာဘုံဘွားမှာဂီတအသံစင်တွေနဲ့လှပတဲ့ဘဝအသစ်တစ်ခုရပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။
ရဲ့ရပိုင်းလေးကပဲဆုံးပါသွားတဲ့ Ireland ကနာမည်ကြီး Cranberries Rockita အဖွဲ့ရဲ့ပင်နိုင်အဆိုရှင် Dolores O'Riordan ရဲ့အမတ်တရအစီအစဉ်လေးကိုမှအေးတနာကျော်တင်ဆက်သွားတာပါရှင်